တော်ရှိမြတ်ခင်ဗျာမြန်မာနိုင်ငံရဲ့မငြိမ်သက်ဖြစ်နေတဲ့အနောက်ဘက်ဒေသတွေမှာလူကြုံကြီးတပ်ဖွဲ့တွေနဲ့လက်နက်ကင်တပုံအဖွဲ့တွေနှစ်ဖက်လုံးဟာအရသာပြည်သူတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေကြရမှာအခုလက်တလောကာလအတွင်းစစ်ရာဇဝတ်မှုတွေအထိဖြစ်ပေါ်လာဖို့ရှိနေတယ်လို့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ရန်ဟီလီကပြောပါတယ်ဂျနီဗာမှာအင်္ဂါနေ့ကကျင်းပခဲ့တဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှာတင်ပြခဲ့တာပါ
The conflict with the Arakan Army in northern Rakhine State and parts of
ချိုင်ပြည်နယ်တွင်မြန်မာတပ်မတော်ရဲ့နေမြစ်ရှင်းလင်းမှုတွေမှာအစုလိုက်ပြုံလိုက်တပ်ဖြတ်တာအစုလိုက်ပါရမကျင်တာရွာတွေမြစ်ဆူတာစတဲ့လူရွတ်တွေဟာလူမျိုးတုံးတပ်ဖြတ်တဲ့သဘောကိုဆောင်နေတယ်လို့ရဟိဒီကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံဆိုရကတော့အဲ့ဒီဆွဆွချက်ကိုညှင်းဆိုပြီးချိုင်ပြည်နယ်မြောက်ပိုင်းမှာလူရင်းကြစစ်သည်ကြော်တွေရဲ့တိုက်ခိုက်မှုတွေကိုတပ်မတော်ကတုံ့ပြန်ရှင်းလင်းနေတာသာဖြစ်ကြောင်းပြောဆိုပါတယ်အခုလက်တလုံးမှာရခိုင်နဲ့ချင်းပြည်နယ်တွေအတွင်းလူမျိုးစုလက်နက်ကိုင်အဖွဲ့တွေနဲ့တပ်မတော်ကြားတိုက်ပွဲတွေဖြစ်ပွားနေပြီးရခိုင်တပ်တော် AA အဖွဲ့ကလည်းကိုယ်ပိုင်အုပ်စုခွင့်အတွက်တိုက်ခိုက်နေတာဖြစ်ပါတယ်။ဇွန်လ22ရက်နေ့ကရခိုင်နဲ့ချင်းပြည်နယ်တွေမှာတယ်လီဖုန်းနဲ့အင်တာနက်ဆက်သွယ်ရေးတွေကိုအနာပိုင်တွေကဖြတ်တောက်လိုက်ပါတယ်။အင်တာနက်ကိုသုံးပြီးဥပဒေမဲ့လောရက်တွေပေါ်ဆောင်ဖို့နဲ့ညီညာရေးကိုအနှောက်အယှက်ပေးဖို့အထောက်လာနေတဲ့အတွက်ဖြတ်တောက်တာဖြစ်တဲ့အကြောင်းပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနကပြောဆိုတယ်လို့တယ်လီနော့ဆက်သွယ်ရေးလုပ်ငန်းကဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးရဟိဒီကအင်တာနက်နဲ့မိုဘိုင်းဖုန်းကိုပိတ်လိုက်တာဟာလူခွင့်ရေးချိုးဖောက်တာဖြစ်ကြောင်းပြောဆိုပါတယ်။အင်္ဂါနေ့ကတော့ပို့ပြီးတော့ပြင်းပြင်းထန်ထန်ပြောဆိုခဲ့ပါတယ်။ရခိုင်မြောက်ပိုင်းနဲ့ချင်းပြည်နယ်တောင်ပိုင်းမှာ AA တပ်ဖွဲ့နဲ့တပ်မတော်ကြားပြီးခဲ့တဲ့3လအတွင်းတိုက်ပွဲတွေဖြစ်လာခဲ့တာကြောင့်ဒေသခံရဲသားပြည်သူတွေဆင်းရဲဒုက္ခရောက်ကြရပါတယ်။တပ်မတော်နဲ့ AA နှစ်ဖက်လုံးဟာနိုင်ငံတကာလူသားချင်းစာနာရေးဥပဒေတွေကိုချိုးဖောက်ခဲ့ကြပြီးတော့စစ်ရဇဝတ်မှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေအတော်များများကျူးလွန်ခဲ့ကြတယ်လို့မစ္စရဟိဒီကပြောဆိုခဲ့တာပါ။ရခိုင်တိုင်းရင်းသားတွေအများစုဖြစ်တဲ့ဒေသခံအရသားတွေတက်မတော်ရဲ့ထိန်းသိမ်းခံရ AA နဲ့ဆက်နွယ်ပတ်သက်မှုရှိမရှိအစ်စ်ကြောခံရဖြစ်နေပြီးထိန်းသိမ်းစစ်ဆေးခံရစဉ်အတွင်းတည်ဆုံသွားတဲ့သူတွေလည်းရှိနေတယ်လို့သိရတဲ့အကြောင်း AB လအတွင်းကလည်းတက်မတော်ရဟရှင်တစည်းကဝါခောက်နေကြတဲ့လူရင်းကြအမျိုးသားတွေနဲ့ကလေးတွေကိုပြစ်ခတ်ခဲ့တယ်လို့လည်းပြောဆိုပါတယ်ခုဆိုရင်ဒီနှစ်အတွင်းအကြမ်းဖက်မှုတွေကြောင့်နေရဆုတ်ခွာထွက်ပြေးကြရသူ300ကျော်တော့ရှိပြီလို့လည်းဆိုပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံသားအမတ်ဦးကျော်မိုးထွန်းကတော့
We who are living through the transition in Myanmar and enjoying the widening of democracy.
ဆိုရအနေနဲ့မျိုးသားရင်ကျဆီကြီးဂျူကန်ရဲ့အနေနဲ့အခုလအထိအပြစ်ခတ်ရဆက်ထားတဲ့အကြောင်းငင်းချင်းကြီးလုပ်ငန်းစဉ်ကနေပြီးတော့တဆင့်ပြည်ပခတ်တွေအဆုံးသတ်သွားအောင်အားထုတ်နေကြောင်းမြန်မာနိုင်ငံအပြောင်းလဲမှာလွတ်လပ်စွာဖော်ပြခွင့်နဲ့သတင်းမီဒီယာတို့ကသိသာထင်ရှားပါကြောင်းအင်တာနက်နဲ့လူမှုကွန်ရက်တွေကိုကန့်သတ်မှထားကြောင်းဒါပေမဲ့လူကြုံရေးနဲ့လွတ်လပ်ခွင့်တာဝန်ယူမှုတွေကြားမှာဟန်ချက်မျှဖို့လိုအပ်တဲ့အကြောင်းပြောကြားခဲ့ပါခင်ဗျာ